ပါကစ္စတန်နိုင်ငံအစ္စလာမဘက်မြို့မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတို့ကြားတိုက်ခိုက်မှုတွေဖြစ်ပွားတာသတင်းရိုက်ကူးတင်ပြတဲ့ရုပ်မြင်သံကြားအဖွဲ့သားတွေနဲ့တခြားသတင်းတောက်တွေကိုပါကစ္စတန်ရဲကအစတင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ပါကစ္စတန်ရဲ့သတင်းဌာနတွေကရုပ်သံကင်မရာမန်တွေအများပြားရောသတင်းတောက်တွေရောကိုရဲကပြင်းပြင်းထန်ထန်ရိုက်နှက်ခဲ့တယ်လို့ပါကစ္စတန်မြို့တော်က VOA သတင်းတောက် IS Girl ကပြောပါတယ်။ဒီလိုမျိုးသတင်းတောက်တွေကိုတိုက်ခိုက်မှုကိုဝန်ကြီးချုပ်နဝက်ရှရစ်နဲ့ရင်းနှီးတဲ့ဝန်ကြီးတဦးကရောနိုင်ငံတော်ဝန်ကသတင်းဌာနတွေကရောရှုတ်ချကြတာပါဒီလိုအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အချိန်မှာပဲပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီလ်ရှရစ်ကစစ်တပ်တပ်မှုကြီးတွေကိုဒီကနေ့အစည်းအဝေးခေါ်ယူခဲ့ပါတယ်မစ္စတာရှရစ်မဲပြတ်သက်နဲ့အနိုင်ရခဲ့တဲ့2013မေလရွေးကောက်ပွဲမှာမဲမတမာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆန္ဒပြသူတွေကစွဆွဲနေတာပါနိုင်ငံတကာစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုရှိပါတယ်လို့ပြောပါတယ်မစ္စတာရှရစ်ကလည်းသူယာရုကနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြောပြီးတော့အတိုက်ခံကောင်းဆောင်တွေနဲ့ညှိနှိုင်းပြီးတော့ဖြည့်ရှင်းမှုစ조사ပေးမယ်လေညှိနှိုင်းမှုတွေကအခုထိမအောင်မြင်သေးပါဘူးရှင်